မင်္ဂလာပါရှင် VOM မြန်မာပိုင်းစနေနေ့မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းတိုမီတာ30နှစ်40 50နဲ့လိုင်းလိုက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာရွေးအစီအစဉ်မှာတော့ကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းအင်္ဂလိပ်စာသင်ခန်းစာအမျိုးသမီးကန္တာသိပ္ပံနဲ့နည်းပညာအကြောင်းတွေအပြင်အမေရိကန်အစိုးရရဲ့သဘောထားတွေကိုနားဆင်ရဖို့ရှိပါတယ်အမျိုးသမီးကန္တာမှာကြားမှာကတော့
ဘာဖြစ်ဖြစ်ဒီလိုချော်လဲသွားရင်ဆိုတော့မထူးတော့ဘူးပေါ့အကောင်လို့ပြောင်းသွားတော့မယ်ဆိုပြီးတော့စဉ်းစားလိုက်တာပေါ့နော်ဟိုအရင်နေ့ကလည်းကိုဒီလိုမျိုး
ညီမအလှမဲ့မင်ဘရိုနီတော့ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်အခုအရင်ဦးဆုံးတော့ကမ္ဘာမီဒီယာထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ရပါမယ်မာနန္ဒာချန်နဲ့ကိုတိန်ထိုက်ဦးတို့ကတင်ပြထားပါတယ်ရှင
်ဒေါမ်ဆဆကြီးမြန်မာပြည်ကိုဘလို့အုပ်ချုပ်မလဲဆိုတဲ့ခေါင်းစဉ်နဲ့ The Wall Street Journal မှာဆောင်းပါရှင်ခရစ်စတန်ကာရဲကနိုင်ငံရေးနဲ့ပတ်သက်တဲ့မေးခွန်းတစ်ခုမြန်မာပြည်ကလူတစ်ယောက်ကိုမေးမယ်ဆိုရင်အဖြေကအမျိုးသမီးတစ်ယောက်ရဲ့နာမည်တစ်ခုကိုပဲမကြာခဏကြားနေရတယ်ဆိုတာနဲ့အဆောင်မကိုအစချီထားပါတယ်။သူမကပဲအပြောင်းလဲကိုလုပ်ပေးနိုင်မယ်။သူမကပဲဘာမဆိုတက်နိုင်တယ်။သူမကိုပဲယုံကြည်တယ်စသဖြင့်ပေါ့။ဒါတွေကိုကြည်ချင်းအားဖြင့်ပြောနေကြသူတွေရဲ့စိတ်ထဲမှာသူပဲရှိနေတယ်ဆိုတာလုံးဝကိုရှင်းပါတယ်လို့ဆောင်းမရှင်ကဆိုပါတယ်။အဲ့ဒီနောက်မြန်မာပြည်မှာ25နှစ်တာကာလအတွင်းပထမဦးဆုံးအကြိမ်တမိုင်းဝင်ရွေးကောက်ပွဲကြီးတစ်ခုကိုနိုဝင်ဘာလကကျင်းပခဲ့တာဒီရွေးကောက်ပွဲမှာဒေါမ်ဆန်းစုကြည်နဲ့သူ့ရဲ့ NLD ပါတီကပြိုင်ဘက်ပါတီတွေရဲ့ကိုယ်စားလှယ်လောင်းတွေကိုအလဲထိုးနိုင်ခဲ့တာနဲ့80ရာခိုင်နှုန်းကျော်အနိုင်ရရှိခဲ့တာတွေကိုဒီဆောင်မမှာအသေးစိတ်ထည့်သွင်းထားတာပါအခုထိကတော့စစ်တပ်ကနိုင်ငံရေးအာဏာကိုထိန်းချုပ်ထားစေပါလွတ်တော်မှာတမတ်သားစစ်တပ်ကိုယ်စားလှယ်တွေရှိနေတယ်လို့လက်ရှိဖွဲ့စည်းပုံအရရဲနဲ့ပြည်တွင်းလုံခြုံရေးကိုဗိုလ်ချုပ်တွေကပဲအပြည့်အဝထိန်းချုပ်ခွင့်ရထားပြီးတော့ကာကွယ်ရေးအသုံးစရိတ်အတွက်ကိုလည်းဖွဲ့စည်းပုံအရအကာအကွယ်ပေးထားပြီးစစ်ပွားရေးမှာလည်းအစ်စ်မြင့်အရာရှိတွေကပဲလဝက်ကြီးအုပ်ထားတာဖြစ်ပါတယ်ဗိုလ်ချုပ်တွေမှာဒီလိုလက်နက်တွေအာဏာတွေပတ်စံတွေရှိနေပေမဲ့လို့လည်းမြန်မာလူထုရဲ့နှလုံးသားတွေနဲ့စိတ်ဓာတ်တွေကိုတော့အန်တီဆူးဆိုတဲ့အမျိုးသမီးကြီးကအပြည့်အဝပိုင်ဆိုင်ထားတယ်လို့ဆောင်းပါရှင်ကသုံးသပ်ပါတယ်။လွန်ခဲ့တဲ့၄နှစ်လောက်ကမြန်မာနိုင်ငံမှာအယက်သားအစိုးရတက်လာပြီးတော့ပြုပြင်ပြောင်းလဲမှုတွေတော်တော်များများမြင်တွေ့ခဲ့ရပြီးမယ်။ဒေါမ်ဆန်းစုကြည်ကိုတော့အရင်စစ်အစိုးရလက်ထက်ကရေးဆွဲထားတဲ့ဖွဲ့စည်းပုံကနေသမရဖြစ်ခွင့်ကိုတားမြစ်ခဲ့ပါတယ်။ဒါကြောင့်လဲရွေးကောက်ပွဲမတိုင်ခင်ပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းဒေါမ်ဆန်းစုကြည်ကသမရအထက်မှာသူရှိမယ်အစိုးရကိုသူကပဲကြီးကြပ်သွားမယ် NLD ပါတီရဲ့မူရည်အတိုင်းလှုပ်ဆောင်မယ်သမရသူတို့မှာရှိမယ်လို့ပွန့်ပွန့်လင်းလင်းပြောကြားခဲ့တာပါအခုလိုပြောင်းလဲလာတဲ့မြန်မာပြည်ရဲ့အခြေအနေတွေကိုကြည့်ရင်တော့အံ့အားသင့်စရာဖြစ်ကောင်းဖြစ်နိုင်ပါတယ်ဒါပေမဲ့လို့လည်းမြန်မာပြည်ကစာနယ်ဇင်းသမားတဦးကသူမအာဏာရှင်တယောက်ဖြစ်လာမှာကိုတကယ်ပဲစိုးရိမ်မိတယ်လို့ပြောဆိုထားပြီးတကယ်လို့သူမအာဏာရှင်ဖြစ်လာရင်တောင်မှစစ်တပ်ထဲတော့ပိုကြိုက်တယ်လို့ပြောဆိုထားတဲ့ဆောင်းမရှင်ကအဆုံးသတ်ထားပါတယ်
နောက်တင်ပြလိုတာကတော့ V4S News သတင်းဌာနကရေးသားထားတဲ့မြန်မာနိုင်ငံကြောက်စင်တူပေါ်ရေးမိုင်းတွင်းပြိုကျမှုနောက်တစ်ကြိမ်ထပ်ဖြစ်ခဲ့တဲ့အကြောင်းဖြစ်ပါတယ်။မြန်မာနိုင်ငံကြောက်စင်တူပေါ်တဲ့နေရာကနောက်ထပ်ကြီးမားတဲ့မြေစားပုံပြိုကျမှုဖြစ်ပွားခဲ့လို့အ ਨੇ ဆုံးလူတစ်ယောက်ထပ်မံသေဆုံးခဲ့ပြီးတော့10ယောက်ပျောက်ဆုံးသွားခဲ့တဲ့အတွက်မြန်မာကြောက်စင်မြေမှာအဖြစ်ဆိုးတွေဆက်လက်ဖြစ်ပွားနေတဲ့အကြောင်းနဲ့သတင်းကိုအစချီရေးသားထားတာဖြစ်ပါတယ်။ဒီနေ့အတွင်းဖားကန်ဒေသမှာမြေစားပုံပြိုကျမှုစုစုပေါင်းပေါင်းဖြစ်ခဲ့ပြီးလူသေးလူပြောက်အများဆုံးဖြစ်ခဲ့တဲ့အကြောင်းတနေ့အတွင်းမှာဒီမဲ့လူပေါင်း300ကျော်အသက်ဆုံးရှုံးခဲ့ရကြောင်းရှင်းသားထားပါတယ်။အဲ့ဒီဒေသမှာဒါဇင်နဲ့ချီပြီးကြောက်စိန်တူပေါ်ကြတဲ့ကုမ္ပဏီတွေထဲမှာတရုတ်ကုမ္ပဏီတွေပါဝင်ကြောင်းဒီလိုလူတွေအများအများထိခိုက်ဒေဆုံးရတဲ့ဖြစ်ရပ်တွေအတွက်ပါဝင်ပတ်သက်တဲ့ကုမ္ပဏီတွေအနေနဲ့လုပ်ငန်းခွင်ကလူသမားတွေရဲ့ကျန်းမာရေးနဲ့လုံခြုံရေးအတွက်တာဝန်ယူသင့်ကြောင်းလည်းထောက်ပြထားပါတယ်။ကျောက်စိန်တူပေါ်ရေးရောင်းဝယ်မှုလုပ်ငန်းဟာမြန်မာနိုင်ငံအတွက်ရေးပါတဲ့ဝင်ငွေကောင်းရတဲ့လုပ်ငန်းတွေကတစ်ခုဖြစ်ကြောင်းနဲ့မြန်မာနိုင်ငံမြောက်ပိုင်းဒေသကထွက်ရှိတဲ့ကျောက်စိန်တွေဟာကမ္ဘာပေါ်မှာအကြီးအသေးအမြင့်ဆုံးဆင်းထဲမှာပါဝင်ကြောင်းဆိုပေမဲ့ကျောက်စိန်တူပေါ်ရေးလုပ်ငန်းတွေရဲ့စီးမဲ့ကမ်းမဲ့အညစ်အကြေးတွေကိုမြစ်ထဲဆွန့်ပစ်နေတာကြောင့်အခုလိုဆိုးဝါးတဲ့ဆွန့်ပစ်မြေစာပုံပြိုကျမှုတွေဖြစ်ပွားခဲ့တာဖြစ်တဲ့ဆိုပြီးဆောင်းပါးကိုဆုံးသတ်ထားပါတယ်
ကမ္ဘာမီဒီယာထက်ကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ခဲ့ရတာပါအခုတော့အင်္ဂလိပ်စာအလဲရောက်ပါပြီဒေါ်လလသန်းကစီစဉ်တင်ဆက်ထားပါတယ်ရှင
်ဒီကိစ္စနဲ့တင်ပြမယ့် idiom အသုံးကတော့
daylight robbery
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက daylight daylight ကနေကင်းကြောင်တောင် ROBBERY robbery ကခိုးတာဓမြတိုက်တာလို့အဓိပ္ပာယ်ရပြီးစကွိုက်ခလုံးရဲ့လွန်ကောက်အဓိပ္ပာယ်ကတော့နေကင်းကြောင်တောင်ခိုးတာနေကင်းကြောင်တောင်ဓမြတိုက်တာပေါ့ရှင်ဒီသုံးဟာကျမတို့မြန်မာမှာလေအလားတူရှိတာသောတာရှင်များအသိပါနေကင်းကြောင်တောင်ဓမြတိုက်တယ်ဆိုရင်ဘန်စကအဓိပ္ပာယ်ကတည်တည်ကြီးနဲ့မတန်မဆဈေးကိုပိုချတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနေပတ်တဲ့လို့ George Crew ပေးတဲ့ဥပမာကိုနားဆင်ကြကြရအောင
် $10 for a bottle of orange juice that's daylight robbery
လီမိုရီတပလင်း $10 ပေးရမယ်ဒါနေကင်းကြောင်တောင်ပြောင်းတမြတိုက်တာဈေးမတန်တဆတောင်းတာပဲလို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် $10 for a bottle of orange juice that's daylight robbery
ဈေးကိုမတန်တဆတောင်းနေဆိုရင် idiom အသုံးအရဘယ်လိုပြောမလဲ
daylight robbery
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လလာသန်းစီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာဝနာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့အပတ်စဉ်အမျိုးသမီးကန္တာကိုထုတ်လွှင့်ပေးပါတော့မယ်2015ကမ္ဘာမယ်ဆက်ကြောလာပြိုင်ပွဲကိုအမေရိကန်ပြည်ထောင်စုနီဗာဒါပြည်နယ်လတ်စ်ဗီဂတ်စ်မြို့မှာစတင်ကျင်းပနေရမှာမြန်မာမယ်ဆက်ကြောလာမေဘရိုနီတော်လည်းပါဝင်ရှင်ပြိုင်နေပါတယ်82နိုင်ငံကအလှမယ်တွေထဲမှာဒီနှစ်အတွက်မယ်ဆက်ကြောလာသရဖူကိုဘယ်သူဆွတ်ခူးမလဲဆိုတာကိုဒီဇင်ဘာလ20ရက်နေ့မှာကျင်းပမယ်နောက်ဆုံးပြိုင်ပွဲကြီးမှာရွေးချယ်မှာဖြစ်ပါတယ်ဒီဇင်ဘာလ16ရက်နေ့ကကျင်းပတဲ့အကြိုပြိုင်ပွဲအတွင်းမြန်မာအလှမယ်မေဘရိုနီတော်ကြုံခဲ့ရတဲ့မတော်တဆဖြစ်ရတစ်ခုမှာအကောင်းဆုံးဖြစ်အောင်လုပ်နိုင်ခဲ့တဲ့အတွက်သူ့ရဲ့တတ်တိကိုချီးကျူးခဲ့ရပါတယ်အခုလိုအခြေအနေကိုအကောင်းဆုံးဖြစ်အောင်သူ့အနေနဲ့လှုပ်ဆောင်ခဲ့ရတဲ့အကြောင်းသူ့ရဲ့ပြိုင်ပွဲအတွေ့အကြုံနဲ့ပတ်သက်လို့ဒီသတင်းပအမျိုးသမီးကန္တာအတွက်မိုင်းအင်ဂျင်နိုင်ကဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်ရှင
် Myanmar
Great recovery
အဲ့ဒါကတော့ဒီဇင်ဘာလ16ရက်ဗုဒ္ဓဘုနေ့ကလတ်စ်ဗီဂတ်စ်မှာကျင်းပနေတဲ့2015မယ်ဆက်ကြောလာပြိုင်ပွဲကြီးရဲ့ preliminary အကြိုပြိုင်ပွဲမှာ evening gown ဝစ်စုံနဲ့မြန်မာမယ်ဆက်ကြောလာမေဘရနီတော်ကစင်မြင့်ပေါ်မှာလမ်းလျှောက်ဝင်လာတဲ့ချိန်လှေကားတစ်ကိုဆင်းလိုက်ရမှာမတော်တဆခြေချော်ကြခဲ့ပေမဲ့အိမ်တွေမပြတ်ပြန်ထနိုင်ခဲ့လို့အခမ်းအနားမှုကသူ့တတ်တီကိုချီချူပြောဆိုခဲ့တယ်လို့ပရိသတ်တွေထံကလည်းဩဘာလက်ခုပ်တံတွေထွက်ပေါ်လာတဲ့အတံတွေပါအခုလိုစင်မြင့်ပေါ်မှာအိန္ဒိယမပြတ်ပြန်ထနိုင်ခဲ့တဲ့မြင်ကွင်းကြောင့်လေသတင်းမီဒီယာတွေမှာသူ့ကိုချီးကျူးရေးသားကြတယ်လို့ Facebook မှာလည်းယုံကြည်မှုအပြည့်အဝရှိတဲ့သူ့စိတ်ဓာတ်ကိုဝိုင်းပြီးချီးကျူးခဲ့တာတွေ့မြင်ခဲ့ရပါတယ်ဒီဖြစ်ရပ်နဲ့ပတ်သက်လို့မေဘရနီတော်ကိုဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါတယ
်အဓိကတော့ဒီအဝယ်စားပေါ့နော်အဝယ်စားနဲ့ညီရပေါ့ခဏနဲ့ကြည့်ပြီးတော့အမှလှေကားနေရာဆင်းလိုက်တော့အဝိစားရှည်နေတဲ့အချိန်ဖနက်အောက်ရောက်သွားတာပေါ့နော်အဲ့လိုမျိုးဖြတ်သွားပြီးတော့ဖြတ်သွားတာပေါ့နော်ဘာဖြစ်ဖြစ်ဒီလိုချော်လဲသွားရင်ဆိုတော့မထူးတော့ဘူးပေါ့အကောင်လို့ဖြစ်အောင်သွားတော့မယ်ဆိုပြီးတော့ဆင်းလာလိုက်တာပေါ့နော်ဟိုအရင်နေ့ကလည်းကိုဒီလိုမျိုးတွေဖြစ်ဘူးတဲ့ပေါ့နော်တခါအဲ့လိုခလုတ်တက်မိတာတို့အဝိစားရှည်နေမြန်မာနိုင်ငံမှာလည်းအဲ့လိုမျိုးဖြစ်ဘူးတာတွေရှိတော့အဲ့လိုမျိုးပေါ့အတွေ့အကြုံလေးတွေရသွားတာပါမှတကယ်ချင်းနဲ့တော်တော်များများလည်းတချို့တွေဆိုမတိသေးတဲ့လူတွေတော့ကိုယ်လာပြီးတော့ပေါ့နော်ဟိုချီးရလောက်ကြရပေါ့ congratulation လောက်ကြရအရန်တော်ရပေါ့ဒီလိုမျိုးရှင်းတာတော့မှမျက်နှာတစ်ချက်မပြတ်ခင်းနေပေါ့နော်ဟို recovery ပြန်လုပ်နိုင်နေပေါ့အရန်တော်ရပေါ့အခုဒီတခြား stage တွေတော်တော်များများလည်းမြမအကြောင်းတွေကိုပြောလာကြရပေါ့နော်ဟုတ်ကဲ့
အခုအဲ့တော့ဒီကယန်းဝစ်စုံနဲ့ဂျိုင်ပွဲကရောအခုဘယ်ချီနေရောက်သွားပြီလဲ
ရှင်းတော့ကျွန်တော်တို့ဘယ်လိုပေးမနေပါလဲဆိုအလိမ်မြမမသိဘူးအခုတည်းဒီကိုလေ preliminary ပြီးတော့မြမအနေနဲ့ costume ပေါ့နော်ဗီဒီယိုရိုက်တာပေါ့ရိုက်ပြီးတော့ live လုပ်နေမေဘရန်နီတော့မြမဆိုပြီးတော့ online question ကိုစောင့်နေသူတို့တောင်းကြည့်ပြီးတော့ဓာတ်ပုံထဲမှာမြင်လိုက်တော့သူတို့ရေစိတ်ဝင်စားတယ်ဆိုရင်အမှသူတို့စိတ်ဝင်စားရဲ့ဝတ်စုံနည်းနဲ့ဒီမှာထပ်ပြီးတော့အပြင်မှာပေါ့နော်ဝတ်ပြီးတော့ထည့်ရရတယ်ရှင်အဲ့ရာဝတ်ဖို့အတွက်လည်းပေါ့နော်ကိုယ်အတွက်တော့တော်တော်လေးပါလေဒီဝတ်စုံကတေးအစ်စ်တင်နဲ့လှူထားတာဆိုတော့ဒီခြေထောက်တွေမှာကော်ဖီလေဘင်းရောခေါင်းရောတော်တော်ညီမတို့ဝတ်ဝေးရတာလေတော်ဟိုအခက်ခဲတွေတော့ဖြစ်ခဲ့ပါတယ်ဒါပေမဲ့များများတော့ပေါ့နော်လေ့ကျင့်လိုက်ရတာပေါ့တခြားဥစ္စာတွေဆိုရင်ကြီးတယ်ဒီပင်မဲ့ဒါပေမဲ့ပေါ့တယ်ပေါ့နော်ဒါပေမဲ့ညီမဝတ်စုံကြတော့လေးတယ်လေးလေးလေးနောက်ပြီးတော့ပေါ့ဝစ်တဲ့ပုံစံတွေပါလေလေဘင်းတွေခြေထောက်တွေအစတတိုင်းနာပေါ့နော်အကုန်လုံးအသေးစိတ်ကိုသူလှုပ်ထားတာပါပေါ့ဝစ်ဆုံမှာဆိုရင်ပေါ့နော်ညီမတို့ဒီကြောက်ကလေးတွေပေါ့နော်တက်လိုက်သူဒါမမြင်ရတာတိတိချာချာကြည့်မယ်ဆိုရင်ဒီဝစ်ဆုံရဲ့အပေါ်ပိုင်းမှာညီမနိုင်ငံရဲ့မြေပုံထိုးထားတာတွေ့ရပါလိမ့်မယ
်ညီမအတွေ့ကြုံရပါလေကဘာအလားမဲ့တူဖြစ်ဖို့ရှိရမယ့်အရေးချင်းတွေကဘာတွေလဲဆိုတာညီမသုံးသပ်မိလဲရှင
်ဒီကတော့ကိုယ့်ကိုယ်ကိုယုံကြည်မှုရှိရမှာပေါ့နော်ဒီတခြားနိုင်ငံကလူတွေအနေနဲ့ဆိုရင်တော့ဒီယုံကြည်မှုဆိုတာတိတ်ပြီးတော့ဟိုမှာဖြစ်နေတယ်ကျွန်မညီမနိုင်ငံအနေနဲ့ကကြတော့ကိုယ့်ကိုယ်ကိုယုံကြည်မှုရှိဖို့ဆိုတာနည်းနည်းလေးတော့လိုအပ်သေးတယ်လို့ညီမတို့ထင်ကြရတယ်ပေါ့နော်အဲ့လိုလဲဆိုတော့ဒီမြန်မာလူမျိုးကအရင်လဲဆက်တက်တယ်မြန်မာတို့ကအဆက်တရားအကြောက်တရားနဲ့နေလာတဲ့လူမျိုးတွေဆိုတော့ဒီလိုမျိုးသွားပြီးတော့ပြန်တဲ့အချိန်မှာအဓိကအပြင်စဉ်စုပေါ့အဲ့ဒါကတော့ကိုယ်တွေအတွက်တော့အခက်အခဲတွေရှိတယ်ဘာလို့လဲဆိုတော့ယဉ်ကျေးမှုနဲ့လဲစန့်ကျင်မှုတွေအများကြီးရှိတယ်လေဒါမျိုးပေါ့နော်မြန်မာလူမျိုးတွေလည်းဒီလိုမျိုးအကောင်းဆုံးကြိုးစားရင်တော့သူတို့အနေနဲ့ရှင်မောင်းတန်းနိုင်မယ်လို့မြန်မာတို့ထင်ပါတယ်သူတို့ဒီနေနေကြည့်ရင်တော့သူတို့တွေကတကယ်ဟိုပေါ့နော်ဟိုတို့နေပုံထိုင်ပုံရအပေါ်တော့ညီမတို့ကတော့အများကြီးကြွားချမှုတွေကတော့အများကြီးရှိတယ်ရှင်။ဘာဖြစ်ဖြစ်ပေါ့ကြံမွဲဆိုမှတော့ကိုယ်နိုင်ငံကိုယ်လူမျိုးတွေတော့အကောင်းဆုံးကြိုးစားရတာပေါ့ရှင်
။ညီမအခုလို့ဒီမြန်မာနိုင်ငံကိုစားပြုပြီးတော့အခုစူးစမ်းနေတဲ့အနေအထားမှာဒီအလှမဲ့တဦးအနေနဲ့ရောဒီ Miss Universe ဆိုတဲ့ပြိုင်ပွဲမှာညီမကိုယ်နိုင်ငံရဲ့အခြေအနေပတ်သက်ပြီးတော့ညီမအဲ့ဒီမှာရောဘာတွေပြောပြရတာလို့မျိုးအားရှိနိုင်မလဲရှင
်။တချို့ကကြတော့လေမြန်မာဆိုပြီးတော့တည်ကြရတယ်ပေါ့နော်။အခုညီမတို့အသုံးနှုံးနေတာတော့မြန်မာဆိုပြီးသုံးနှုံးနေကြပြင်မဲ့သူတို့ကများတော့ပြင်ဘာမှဆိုပြီးတော့တည်ကြရတယ်လေ။ဘာမှဆိုပြီးတော့တည်ကြတော့အဲ့မှာသူတို့နေနေပေါ့နော်ဟိုညာဆွေးဝင်သားတယ်မြန်မာဆိုတော့ဘယ်မှာလဲငါတို့တစ်ခါမှမကြားဘူးဆိုတော့ညီမတို့ကတိတ်တိတ်ချာချာဆင်းပြရတာပေါ့အဲ့လိုမျိုးလေးရှိတယ်သူတို့မကြားဘူးပေါ့သူတို့ရောက်တော့ရောက်ဘူးလေအာရှနိုင်ငံညီမဆိုရင်သူတို့တိတာတွေကကြတော့ပေါ့နော်ဒီလိုဘာမာတို့ပေါ့နော်ဒီလိုတရုတ်တို့ပါဘူးဆိုတော့တိတယ်ပေါ့ဘာမာဆိုတာကလည်းမြန်မာပါပဲပေါ့နော်အဲ့လိုမျိုးသူတို့တော်တော်များများဆင်းပြရတယ်သူတို့ရဘာလို့အဲ့လိုမျိုးပြောင်းလိုက်တာလဲအဲ့လိုမျိုးတွေတော့မေးကြတာရှိတယ်ပေါ့ခုနောက်ပိုင်းမှာညီမနိုင်ငံရဲ့အဓိကအရေးကြီးနေတဲ့အချိန်ပေါ့အချိန်ကတော့ဒီဝေကောက်ပွဲပေါ့နော်အဲ့ဒီပေါ်လေသူတို့တွေအရင်ဆင်းဝင်စားတယ်။ကြောင်းလဲသွားပြီပေါ့နော်ဒီလိုအကြီးကြီးတွေဖြစ်ပေါ်လာတယ်ပေါ့။အခုအချင်းကြီးဘယ်လိုလဲပေါ့။အဲအဲ့လိုမျိုးလေးလည်းညီမတို့မေးကြပါလေရှင်
။ညီမအခုလို့ဒီမြန်မာအလှမဲ့တပ်ဦးနေနေရောညီမရဲ့ကျွမ်းကျင်တဲ့ပညာရဲ့ဆိုရင်ညီမဘေးရဆိုတာမျိုးညီမပြောပြနိုင်မလဲရှင
်။အလှမဲ့တယောက်ဆိုတာကတော့ body beauty brain behavior ဆိုတဲ့အချက်တွေလိုပါတယ်။အဲ့ဒါတွေထပ်ပို့ပြီးတော့အရေးကြီးတာကတော့ကိုယ့်ကိုယ်ယုံကြည်မှုပေါ့နော်။တူမဆိုးပေါ့နော်အခုဒီကိုရောက်လာတဲ့အချိန်မှာဆိုရင်ပို့ပြီးတော့စိန်ခေါ်မှုတွေပုံများတယ်ပေါ့နော်ဒီကလူတွေကဆိုရင်ဘယ်ရာပဲဖြစ်ဖြစ်သူတို့မကြမ်းနေရင်တောင်မှသူတို့အနေနဲ့သင်ယူဖို့လေးလာဖို့ပေါ့နော်မသိရင်မေးဖို့ပြန်ရအောင်မှသူတို့မကြောက်ကြဘူးပေါ့နော်ညီမလူမျိုးကြတော့အဲအရန်ဆက်တက်တယ်အဲ့လိုမျိုးပေါ့နော်ကြောက်တတ်တယ်ပေါ့အဲ့လိုမျိုးလေးရှိတယ်ပေါ့နော်အဲ့တော့ညီမဒီလိုရောက်လာတဲ့အချိန်မှာလည်းညီမသူတို့ချီကနေအများကြီးလည်းသင်ယူလေးလာခဲ့ရတာတူယူရတာတော့အများကြီးရှိပါတယ်ကောင်းတဲ့အလေးအကျင့်တွေကိုတော့ညီမအများကြီးအတူယူရပါတယ်ရှင
့်။ကောင်းတဲ့အလေးအကျင့်ဆိုတာလေဟိုအလှမဲ့တက်ဦးနေနဲ့အဲ့လိုနေတိုင်းထိုင်နေဒီပြောရဆိုရဲအဲ့ဒီမှာအဓိကအရေးကြီးဆုံးကညီမဆော့ဆော့ပြောသားသလိုကိုကိုကိုယုံကြည်မှုပါဝင်ပေါ့နော်။ဟိုဆက်ဆံတဲ့နေရာမှာအလှမဲ့တက်ဦးနေနဲ့လှုပ်တင်လှုပ်တိုက်တဲ့ဟိုစက်နမူနာလှုပ်တင်တဲ့အချက်တွေရှင်ရောပြောပြလို့ရမလားရှင့်။
ဒီကတော့ပေါ့နော်ဒီကလူတွေဆိုအရင် opening ဖြစ်တဲ့အမှသူညီမလူမျိုးဆိုရင်လည်းခုဘက်ကနေပြီးတော့ကိုယ့်ကိုပြန်ပြီးတော့မကောင်းမခြင်းပေါ့နော်အဲ့လိုမျိုးမတိကျဆောင်တာပေါ့ကြည့်သူတို့ရအဲ့လိုမဟုတ်ဘူးသူကိုယ့်ကိုတွေ့တွေ့မတွေ့တွေ့နှမ်းပြီးတော့နှုတ်ဆက်လိုက်တာပဲ communication ဘိုင်းမှာအရင်ကိုကောင်းကြပါတယ်တနိုင်ငံနဲ့တနိုင်ငံလည်းပေါ့နော်စကားကြီးဘိုင်းပြောရင်လည်းတိတိချာချာရှင်းပြပြီးတော့ပေါ့ပြောတယ်ပေါ့နော်အဲ့လိုမျိုးလေးအများကြီးတွေ့ရပါတယ်သူတို့ရှေ့ကောင်းတဲ့ချက်တွေပြီးပြောတယ်သူတို့တွေ လိုအပ်ချက်တွေပေါ့နော်သူတို့ကိုသူတို့ရှိပေမဲ့လည်းအများအားသူတို့ရဲ့စိတ်ထဲမှာသူတို့ထားတာလေးတွေကိုလည်းအရန်သူ့ယူဖို့ကောင်းတယ်အဲ့ဒါတော့သူတို့ကအလားဆုံးပေါ့နော်သူတို့ကအတော်ဆုံးဆိုတဲ့စိတ်မျိုးပဲအများအားထားကြတယ်ပေါ့နော်အဲ့ဒီစိတ်ဓာတ်လေးတွေကတော့ကိုယ့်အတွက်အများကြီးနမူနာယူတရားကြီးဖြစ်လာပါရဲ့ရှင
်နောက်တစ်ချက်ကအခုဆိုညီမဆိုရင်ဒါဟို၃ချိန်မြောက်ပေါ့နော်အရှိမလည်းကိုညီမနိုင်ငံကိုစားပြုပြီးတော့2ယောက်ကဝင်ပြီးရှင်ပြိုင်ခဲ့ထားပြီဆိုတော့ညီမအနေနဲ့အခုဒီကိုရဲ့ရှေ့ကဝင်ပြိုင်ခဲ့တဲ့သူတွေရဲ့တင်ကန်းစာတွေပေါ့လေအတွေ့အကြုံတွေကိုယူပြီးတော့ကိုအလှည့်အခုအချိန်မှာထူးထူးခြားခြားပေါ့နော်သူများအတွေ့အကြုံတွေယူပြီးဘယ်လိုလုပ်ပြမယ်ဆိုတော့အစီအစဉ်မျိုးဒါမှမဟုတ်ရင်ဒီစဉ်းစားထားတာတွေရောရှိလားရှင
်ဟုတ်အများကြီးတော့အရှေ့ကလူတွေရှိရလဲတွေ့ကြုံတွေတော့ရပါတယ်ဒါပေမဲ့ညီမရဲ့နှစ်မှာတစ်ခုခက်ခဲသွားတာတစ်ခုရှိတယ်ရှင်အဲ့ဒါတော့ဒီ message နေပါကအုံနာပြောင်းသွားတယ်လေအုံနာပြောင်းသွားတော့ challenge တွေရလဲခုနကတခုမတူတော့ဘူးပေါ့နော်အဲ့တော့ညီမတို့အနေနဲ့ဘယ်လိုအချိန်မှာဘယ်လိုလာမလဲဆိုတာညီမပဲစိတ်ပူရတာပေါ့နော်ညီမလက်မှာကြာတော့အိုင်ရှင်ကလည်းပြောင်းသွားတယ်လို့စနစ်တွေကလည်းပြောင်းလာတယ်ပေါ့နော် challenge တွေကလည်းမတူဘူးဆိုတော့ကိုယ်တော်ကတော့စိန်ခေါ်မှုတွေပေါ့အတိတ်တွေဆိုတော့တော်တော်တော့စိတ်ကိုထိမ့်ပြီးတော့ပြန်ရတာပေါ့မာရေ
ညီမဒီလိုပေါ့နော်ညီမအမျိုးသမီးတွေရဲ့အလှကိုကိုစားပြုပြီးတော့ဝင်ပြိုင်တဲ့နေရာမှာညီမကိုမေးလာမယ်ဥမာညီမအားကြတဲ့အစံပြုရမယ်ပုံကိုဆိုရင်ဘယ်သူလဲဆိုရင်ရောညီမဘယ်လိုဖြေဖို့ရှိမလဲရှင်
ညီမဘဝမှာတော့အားကြတဲ့လူတွေကအများကြီးပါဒါပေမဲ့တကယ်မိသားစုတွေကမဟုတ်ဘဲနဲ့အပြင်လူတယောက်ကိုပြောရမယ်ဆိုရင်တော့အမေစုကိုပြောချင်ပါတယ်ဘာဖြစ်လို့လဲဆိုတော့အမေစုကဒီနိုင်ငံရဲ့မိခင်တယောက်လိုပဲပေါ့နော်ဒီနိုင်ငံအတွက်လည်းအများကြီးပေးဆက်ခဲ့ရတဲ့နှစ်တွေမနည်းဘူးပေါ့နော်ညီမတို့တက်လို့တော့ပြောလို့ရတယ်သူမိသားစုကိုတော့မှသူဒီမဆိုင်ခဲ့ရပဲနဲ့ကိုယ်နိုင်ငံရဲ့အတွက်ကိုသူအများကြီးပေးဆက်ခဲ့ရတာတွေကိုကြည်လိုက်ရင်ပေါ့နော်ညီမအတွက်ပေါ့အများကြီးလေးစားရတဲ့မိမတယောက်ပါရှင
်ကျေးဇူးအများကြီးတင်ပါတယ်ညီမ
မြန်မာ
မယင်ချင်းနိုင်တင်ပြခဲ့တဲ့အမျိုးသမီးကန္တာကိုနားဆင်ခဲ့ရတာပါရှင်အခုတော့သိပ္ပံနဲ့နင်းပညာအစီအစဉ်လှည့်ရောက်ပါပြီဒေါခင်မျိုးသက်ကစူးစီးတင်ပြထားပါတယ်ရှင
်ဒီတစ်ပတ်တော့ nutrient pollution လို့ခေါ်တဲ့ဩဇာတက်ညဉ့်ညမ်းမှုအကြောင်းကိုပြောပြပေးမှာပါမြေစီဩဇာတွေဖြစ်တဲ့ nitrogen နဲ့ phosphorus ဓာတ်ငွေလေရုထဲမှာဖြစ်စေရေရုထဲမှာဖြစ်စေရှိတန်တာတဲ့တိတ်ပြီးများနေတာကိုဩဇာတညဉ့်ညမ်းမှုလို့ခေါ်ပါတယ်ဒီညဉ့်ညမ်းမှုဟာသဘာဝဝင်းကျင်ပြဿနာတွေထဲမှာစိန်ခေါမှုအများဆုံးပြဿနာတစ်ခုလို့သဘာဝဝင်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးဂျီကပြောပါတယ
် Nutrient pollution ဆိုတာကအာဟာရဓာတ်ဒါမှမဟုတ်လို့ရှိရင်ဩဇာတညဉ့်ညမ်းမှုသူတို့ပြင်တော့အာဟာရတို့ဩဇာတတို့ဆိုတာဒီရေထဲမှာရှိတင်ပါတယ်သို့တော်လေများများရှိလာတဲ့အခါမှာညဉ့်မှုတစ်ခုဖြစ်လာပါတယ်ဒီပြဿနာဟာတဘာဝပြဝင်းခြင်းနဲ့ပတ်သက်တဲ့ပြဿနာတွေမှာဆိုလို့ရှိရင်တော်ပဲခြေပြန့်အကုန်ကြများပြီးတော့စိန်ခေါမှုအများဆုံးဖြစ်တဲ့ပြဿနာဖြစ်နေပါတယ်ဒီဓာတ်နှစ်ခုဟာဥပမာဆိုရင်ရေအောက်မှာရှိတဲ့ GH စနစ်မှာဆိုရင်ဒီဟာတဘာဝအတိုင်းအစိပ်ပိုင်းတစ်ခုပါနေပါတယ်ဒီ nitrogen နဲ့ခါဆိုလို့ရှင်လေကျမတို့ရှူရတဲ့ဓာတ်တွေမှာလည်းအများကြီးရှိပါတယ်ဒီ nitrogen နဲ့ phosphorus ဓာတ်တွေအားရေထဲမှာဆိုရင်ရင်းနှီးလေးတွေရေထဲမှာရှိတဲ့အပင်လေးတွေကြီးထွားမှုကိုသူကအထောက်အကူပြုနေပါတယ်ဒါလေးတွေကိုမှီပြီးတော့ငားတွေကနေလို့ရတယ်အစာလည်းစားလို့ရတယ်နောက်ပြီးတေးတဲ့ဇီဝရုပ်ရှိတဲ့အကောင်လေးတွေလည်းရေထဲမှာနေလို့ရပါတယ်ဒါပေမဲ့အဲ့ဒီဓာတ်တွေသဘောပတ်ဝန်းကျင်တွေကိုအများကြီးဝင်လာတဲ့ခါမှာအထူးသဖြင့်ဒီလူတွေရဲ့လှုပ်ဆောင်မှုကြောင့်ပေါ့နော်ရေတွေတွေဝင်လာခဲ့မှာညဉ့်ညမ်းမှုဖြစ်သွားတယ်အမြင့်ကြီးဖြစ်သွားပါတယ်များသွားလို့ပေါ့နော်သူတို့ကမြေချောင်းနေအင်းအိုင်နေကန်နေပင်လယ်ခွေတွေပင်လယ်အော်တွေနောက်ကမ်းရိုးတန်းနေဩဇာတက်ရောက်မှုရှိတယ်ဒီလူတွေရဲ့ကျန်းမာရေးနဲ့ပတ်သက်တာတွေလည်းထိခိုက်တယ်တဘာဝပတ်ဝန်းကျင်လည်းထိခိုက်တယ်နောက်တိုင်းပြည်ရဲ့ပေါ့နော်စီးပွားရေးအခြေအနေလည်းထိခိုက်ပါတယ်အမေရိကန်မှာလည်းဖြစ်နေပါတယ်မြန်မာပြည်မှာလည်းဒီလိုအလားတူပြဿနာတွေရှိနေပါတယ်
ဩဇာတက်ညဉ့်ညမ်းမှုနဲ့ပတ်သက်ပြီးတော့ပေါ့နော်ဗမာနိုင်ငံမှာဘယ်နေရာတွေမှာအဓိကတွေ့နေရပါလဲ
အခုတွေ့နေတာတော့ရေဒုမှာလည်းတွေ့နေရပါတယ်လေဒုထဲမှာလည်းရှိတယ်ဒါပေမဲ့တိတ်တော့မတိတာသေးဘူးပေါ့နော်ဒါပေမဲ့လေတွေကလည်းရေထဲရောက်နေတာပေါ့အခုတဖြစ်အင်းလေးလိုနေရာလိုမျိုးမှာပေါ့နော် nitrogen တွေ phosphorus တွေတွေများတဲ့ကြောင့်မို့ရေညှိရေမော်တွေကအရန်နေများနေတယ် GH စနစ်ကလက်ခံနိုင်လောက်ထပ်ပိုများနေတယ်ရေရဲ့အရေးသေးကိုလည်းကျနေတယ်နောက်ပြီးတော့အစာအစာအရင်းမြစ်တွေအကုန်လုံးကိုထိခိုက်တယ်သူတို့နဲ့ရေထဲမှာရှိငါးတွေအောက်ဆင်ဂျင်ဆက်နည်းသွားတယ်ရေအောက်မှာရှိအသက်ရှင်နေတဲ့အပင်ရောတော်တော်လေးတွေပေါ့နော်သူတို့မှလည်းရှင်းဖို့ကခက်ခဲတယ်အ အဲ့ဒီဖြစ်စဉ်ကို eutrophication လို့ခေါ်ပါတယ်အဲ့ eutrophication ဆိုတာ eutrophic ဆိုတဲ့အာဟာရအလွန်ပြည့်ဝနေလို့ပြောပါတယ်သို့တော်လည်းပြည့်ဝတာတွေကလွန်ကဲသွားတဲ့ခါကျတော့ညဉ့်ဉန်းမှုဖြစ်ပါတယ
်ဒီလိုဩဇာတညဉ့်ဉန်းမှုဖြစ်နေပြီဆိုတာကိုသိနိုင်တဲ့အချက်တစ်ခုကရေပြင်းမှာရေညှိရေမှော်တွေတိတ်များပြီးစိတ်နေတာမျိုးပါဒါဟာအန္တရာယ်ဘယ်လောက်ကြီးပါသလဲ
ဒီကလေးမြန်ရေကိုကြည့်လိုက်လို့ရှိရင်ရေပြင်းကြီးကစိတ်ပြီးတော့ရေမှော်တွေကအရန်ကိုများနေလို့ရှိရင်ဒီထဲမှာရှိတဲ့အောက်ဆီဂျင်ကိုအရန်ကိုနည်းစေတယ်အဲ့ခါကြလို့ရှိရင်ငါးတွေကိုမကျန်းမာဖြစ်စေရသို့တေးထောင်တေးသွားတယ်ဘာဖြစ်လို့လဲဆိုတော့ဒီရေညှိတွေကသူတို့ကတရှိချက်တေးသွားတယ်သူတို့တေးပြီးတော့ပုတ်တိုးဆွေးမြင့်လို့ရှိရင်သူတို့ကရေထဲမှာရှိတဲ့အောက်ဆီဂျင်ကိုအရန်သုံးတယ်သုံးတဲ့အခါမှာငါးတွေနဲ့တခြားတစ်ပင်တွေတခြားဟိုတတော်ဝါးတွေပင်တွေကသုံးလို့မရတော့မရတဲ့အခါမှာရေထဲမှာအဲ့ပြဿနာဖြစ်လာပါတယ်ဒီလိုရေမော်တွေညံ့များတယ်လူတွေကိုဒုက္ခဖြစ်တယ်ဘာလို့လဲဆိုသူကအဆိတ်အတောက်တွေထွက်တယ်နောက်ဘက်တီးရီးယားတွေတိုးပွားလာတယ်ဒါပေမဲ့လူတွေကအဲ့ရေတွေနဲ့တွားပြီးတော့ထိတွေ့မှုရှိတဲ့အခါမှာဆိုလို့ရှိရင်ဖျားနာတယ်ဖြစ်နိုင်တယ်နောက်ပြီးတော့အဲ့လိုဖြစ်ထားတဲ့ငါးတွေနဲ့ပုံစံတွေနဲ့ဟိုတွားပြီးတော့လဲစားမိတယ်ဖြစ်စီတောက်မိပြီဆိုလို့ရှိရင်လူတွေမှာကျန်းမာရေးအရင်ထိခိုက်တယ်ဒီ nutrient တွေများလုံးအကြီးတဲ့ရေအောက်ရေဆိုလို့ရှိရင်လည်းအမှန်နဲ့နည်းနည်းလေးပဲပါတယ်ထိခိုက်ပါတယ်အထူးသဖြင့်ကလေးတွေကပိုပြီးတော့ထိခိုက်ဖို့လွယ်တယ်သူတို့ကဒီနိုက်ထရိုဂျင်များများပါတဲ့ compound ပေါ့ nitrate ဆိုတာဟာတောက်တဲ့ရေထဲမှာပါလို့ရှိရင်ကလေးတွေကအများကြီးပဲဒုက္ခရောက်တယ်ခုသူတို့ပြောကြတဲ့ကလေးတွေမှာ blue baby ဆိုတာဖြစ်တယ်ဆိုတာအသားတွေပဲပြာသွားတယ်ပါညာဆိုတော့ခန္ဓာကိုယ်ထဲမှာရှိတဲ့ cell တွေက nitrogen တွေများပြီးတော့ oxygen တွေကိုမသိနိုင်လို့ဖြစ်ပါတယ
်အင်းလေးဒေတာမှာဩဇာတညဉ့်ဉန်းမှုကိုဘဲကနေရနေတယ်ဆိုတာကိုကြည့်ရအောင်ပ
ါအင်းလေးမှာဆိုရင်ဒီ nitrogen နဲ့ phosphate တွေကဘဲကလာရတယ်ဆိုလို့ရှိရင်အထူးသဖြင့်တော့စိုက်ပျိုးရလာပါတယ်အဓိကကတော့ခင်းရင်းလေးကိုစိုက်ပျိုးကြတယ်နောက်သူတို့မှခင်းလေးတွေပဲလက်စိုက်ပျိုးတယ်နောက်စံနေပိုင်းလည်းနည်းနည်းပါးပါးစိုက်ပျိုးတယ်စိုက်ပျိုးတဲ့အခါမှာသူတို့ကမြေဩဇာတွေတုံးတယ်မြေဩဇာဆိုတာ nitrogen နဲ့ပါတယ် phosphate နဲ့ပါတယ် nitrogen ကမြေဩဇာမှာတော့လိုပါတယ်ဘာလို့လဲဆိုရင်အပင်တွေကိုပန်းအောင်လို့ phosphorus ကလည်းလိုတယ်ဒါမှဒီ phosphorus ဓာတ်ထဲမှာရှိတဲ့ ATP ဆိုတဲ့ဓာတ်ကနေပြီးတော့မြေကြီးထဲမှာရှိတဲ့ဩဇာဓာတ်တွေဆုပ်ခင်းအောင်သူကအပင်ကိုလှုပ်ပေးတယ်ဒါအရေးကြီးတယ်ဒါပေမဲ့အဲ့ဒါများသွားတဲ့အခါမှာရေထဲရောက်သွားတယ်အခုပိုဆိုးတာကအင်းလေးမှာသူကကျွန်းမျောတွေပေါ်မှာစိုက်တော့တခါတည်းကိုရေထဲကိုဝင်သွားသလိုဖြစ်တယ်ကျွန်းသူကျွန်းသားတွေကလည်းအဲ့ရရေတွေတောက်နေကြတယ်အဲ့nitrogen and phosphorus နဲ့နောက်တစ်ခုကပါလဲဆိုလို့ရှိရင်လူတွေရဲ့မိန်းသားအညစ်အကြေးတွေပါအဲ့ကျွန်းပပလည်းမှာရှိလူတွေကလည်းအိမ်သားအညစ်အကြေးမိန်းသားသိမ်းစီးတဲ့စနစ်ကိုမြန်မာပြည်မှာမရှိသေးဘူးတန့်စင်တဲ့စနစ်လည်းမရှိတော့အားလုံးပဲအိတ်ထဲမှာရောက်တဲ့အခါကျမှအိတ်ထဲကလည်း phosphorus nitrogen လာပါတယ်နောက်တစ်ခုကပါလာတယ်လဲဆိုရင်ဒီဆက်ပြာပေါ့နော်ဆက်ပြာဟာအများသောအားဖြင့်ဟိုတချို့ဆက်ပြာတွေကဒီ phosphate ပါပါတယ် phosphate ပါတဲ့ခါကြလို့ရှိရင်အဲ့ဒါတွေကလည်းဒီကန်ထဲကိုရောက်ပါတယ်အထူးသဖြင့်အခုချိန်မှာဆိုရင်ဟိုတယ်လည်းများလာပြီလူတွေလည်းပုံများလာတယ်ဧည့်သည်တွေလည်းအတုံးတွေလည်းများလာတယ်နောက်ဗမာပြည်မှာဒေဆက်ပြာဟာ phosphate ပါတဲ့ဆက်ပြာလားမပါတဲ့ဆက်ပြာလားဆိုတာကိုကန့်သတ်ထားတာမရှိပါဘူးအခုအနောက်နိုင်ငံတွေမှာတော့ phosphate ပါတဲ့ဆက်ပြာတွေကိုမသုံးတာများပါပြီနောက် nitrogen နဲ့ phosphorus နဲ့နေရာတစ်ခုကတော့တိရစ္ဆာန်တွေရဲ့အညစ်အကြေးဖြစ်ပါတယ်နွားချီတွေပါတော့အဲ့ဒါတွေကလည်းလာနိုင်တယ်အဓိကကတော့မြေကြီးပေါ့နော်မြေကြီးကနေတခါရေထဲရောက်အဲ့လိုမျိုးလာတာပေါ့နော်နောက်ပြီးတော့မိုးရေကတစ်ဆင့်မိုးရေကမြေပေါ်မှာကျသွားမယ်အဲ့မြေပေါ်ကတစ်ဆင့်နဲ့နောက်ဆိုရေထူးတွေရောက်နိုင်တယ်အဲ့တော့ဒီအင်းလေးပတ်ဝန်းကျင်မှာလည်းအင်းလေးမှာစိုက်တာနဲ့မကားတယ်ပတ်ဝန်းကျင်မှာစိုက်တာတွေကလည်းဩဇာတက်ရောက်မှုရှိပါတယ်ဒီလိုအကြောင်းနေကြောင်းအင်းလေးကဆိုလို့ရှိရင်အခုချိန်မှာအတော်ပဲရေအရေးသူရအတော်တော်ဖြစ်ပေါ့အမတန်ကိုစိုးဝါနေတယ်လူတွေကရေဦးတောင်းတောက်လို့မရတော့ပါဘူးတတိထားပြီးတော့အမြန်ကိုပြန်လည်ပြုတ်ပြရမယ်အချိန်ရောက်နေပါပြီ
တဘာဝဝန်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားခြင်းလည်းပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
တော်ကင်မြတ်သက်စူးစီးတင်ပြခဲ့တဲ့သိပ္ပံနဲ့နင်းပညာကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင
်။အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။တောင်တရုတ်ပင်လယ်ပြင်မှာရေပြင်နဲ့မြေပြင်ပိုက်နက်ပြဿနာကိုအဖြစ်ရှာရင်းနဲ့ငြိမ်းချမ်းစွာစီမံခန့်ခွဲရေးအတွက်အမေရိကန်ပြည်ထောင်စုကဆက်ပြီးအထောက်အကူပေးခဲ့ပါတယ်။ တောင်တရုတ်ပင်လယ်ပြင်တွေကလူလုံကျွန်းတွေနဲ့ပိုင်နဲ့အငင်းပွားနေတဲ့ကျွန်းတွေပေါ်ကဆောက်လုပ်ရေးလုပ်ငန်းတွေကိုရပ်တန့်ဖို့တိုက်တွန်းခဲ့တဲ့သမ္မတအိုဘားမားကဒါကိုထပ်လောင်းပြောကြားခဲ့တာဖြစ်ပါတယ်တောင်တရုတ်ပင်လယ်ပြင်အတွင်းကအငင်းပွားနေတဲ့ဒေသတွေမှာစစ်ရေးပြင်ဆင်တာနောက်ထပ်ကျွန်းဖော်တာတွေစောက်လုပ်ရေးလုပ်နေတာတွေနဲ့ပိုင်ဆိုင်ကြောင်းနောက်ထပ်ကြီးညာတာတွေကိုရပ်ဖို့အပါအဝင်တင်းမာမှုတွေလျော့ပါလာစေမဲ့ရဲရင့်တဲ့ခြေလှမ်းတွေကိုလှမ်းဖို့လိုတယ်ဆိုတာကိုသမ္မတအိုဘားမားကပြောပါတယ်တရုတ်ဗီယက်နမ်ဖိလစ်ပိုင်မလေးရှားဘရူနိုင်းနဲ့ထိုင်ဝမ်နိုင်ငံအသီးသီးကအခုတောင်တရုတ်ပင်လယ်ပြင်အတွင်းကကျွန်းမြေတွေတချို့ဒါမှမဟုတ်အားလုံးကိုသူတို့ပိုင်ဆိုင်ကြောင်းအခိုင်အမာပြောနေကြပါတယ်ဖိလစ်ပိုင်နဲ့တခြားနိုင်ငံအများပြားကပိုင်ဆိုင်တယ်လို့အခိုင်အမာပြောနေတဲ့ separately ကျွန်းစုမှာတရုတ်နိုင်ငံကလည်းသူတို့ပိုင်ဆိုင်ချောင်းပြတဲ့အနေနဲ့2014ခုနှစ်ကစပြီးဆောက်လုပ်ရေးလုပ်ငန်းခုနှစ်ခုကိုတည်ဆောက်နေခဲ့တာဖြစ်ပါတယ်ဖိလစ်ပိုင်ကတရုတ်နဲ့အငင်းပွားနေတဲ့ပိုင်နဲ့ပြဿနာကို The Hague တရားရုံးကပင်လယ်ရေချောင်းဆိုင်ရာခုံတမာရီရုံးကိုမကြသေးခင်ကပဲတင်ပြခဲ့ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့အခုလိုအိန္ဒိယနိုင်ငံတွေကနိုင်ငံတကာဥပဒေပေါ်အခြေခံပြီးပိုင်ဆိုင်ကြောင်းအခိုင်အမာပြောပြီးတော့သဘောထားကွဲလွဲမှုတွေအတွက်တန်တမန်နီးလန်းနဲ့တရားဝင်လမ်းကြောင်းတွေကတဆင့်သာငြိမ်းချမ်းချမ်းချမ်းဖြည့်ရှင်းသွားကြရမှာဖြစ်ကြောင်းပြောပါတယ်။ဒီကြောင်းကြောင့်ပဲအမေရိကန်အနေနဲ့ကုလသမဂ္ဂရဲ့နိုင်ငံတကာရေချောင်းဆိုင်ရာသဘောတူညီချက်ကိုအသုံးပြုပြီးငြိမ်းချမ်းစွာနဲ့သဘောထားမညီမျှမှုတွေကိုဥပဒေကြောင်းအတိုင်းတင်ပြပြီးငြိမ်းချမ်းစွာဖြည့်ရှင်းဖို့ဖိလစ်ပိုင်နိုင်ငံရဲ့ဆုံးဖြတ်ချက်ကိုထောက်ခံတာဖြစ်ပါတယ်လို့သမ္မတအိုဘားမားကပြောပါတယ်။တောင်တရုတ်ပင်လယ်ပြင်မှာအရေးပါလာတဲ့ငါးဖက်လုပ်ငန်းအပါအဝင်အဖိုးတန်တဘာဝအရင်းမြစ်တွေအများကြီးရှိနေသလိုပင်လယ်ကူးသင်းမောတွေဖြတ်တန်းသွားလာဖို့အဓိကကြတဲ့ရေချောင်းနယ်မြေလည်းဖြစ်ပါတယ်။အဲ့ဒီရေချောင်းလမ်းကနေကမ္ဘာကုန်စည်အားလုံးရဲ့တဝက်လောက်ဖြတ်တန်းခုံပေါင်းကြပါတယ်။ဒါကြောင့်အငင်းပွားနေတဲ့တိုင်းပြည်တွေအနေနဲ့အဲ့ဒီဒေတာတွင်လွတ်လပ်စွာရေချောင်းသွားလာမှုနဲ့လေချောင်းပြန့်တက်မှုဆိုင်ရာဥပဒေတာတွေကိုထိမ့်သိမ်းလိုက်နာဖို့ဥပဒေချောင်းအရတရားဝင်ကုန်ကူးတန်းရောင်းဝယ်မှုတွေကိုပိတ်ပင်တားဆီးခြင်းမပြုမိဖို့နိုင်ငံတကာဥပဒေကိုလေးစားလိုက်နာဖို့နဲ့အငင်းပွားမှုတွေကိုငြိမ်းငြိမ်းချမ်းချမ်းဖြေရှင်းဖို့စတာတွေကိုအမေရိကန်ပြည်ထောင်စုကအခိုင်အမာတိုက်တွန်းနေတာဖြစ်ပါတယ်ရှင
်အမေရိကန်စူရရဲ့သဘောထားအမြင်အားဖို့ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်စူရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ်ရှင်။အခုဒီမနေ့ထုတ်လွှင့်တဲ့ VOA အစီအစဉ်တွေပြီးဆုံးပါတော့မယ်။ကြန့်ရှိနေတဲ့အချိန်အတွင်းမှာတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးပါမယ်ရှင်။
American သမ္မတ Barack Obama ကသူ့ရဲ့2016ခုနှစ်လုပ်ငန်းစဉ်တွေအောင်မြင်ရေးအတွက်အစွမ်းကုန်လှုပ်ဆောင်သွားမှာဖြစ်ပြီးမိမိကြံရစ်ခဲ့တာမျိုးမရှိဘဲအကုန်လှုပ်ဆောင်မယ်လို့ကတိပြုရင်းသူ့ရဲ့သမ္မတတက်တန်းနောက်ဆုံးနှစ်အတွက်လှုပ်ဆောင်မယ်အခြေခံလုပ်ငန်းစဉ်တွေကိုချပြခဲ့ပါတယ်။နှစ်ကုန်ချိန်မှာပြုတ်လုတဲ့အကြောင်းအရာများပြားပါဝင်တဲ့ဒီသတင်းစာရှင်းလင်းပွဲမှာသမ္မတကသူ့အစိုးရဘက်ရဲ့ကြီးမားတဲ့အောင်မြင်မှုတွေကိုပြောကြားခဲ့တာပါ။ဒီထဲမှာအီရန်နဲ့ကျူဘာနိုင်ငံတွေနဲ့တန်တမန်ဆက်ဆံရေးကမ္ဘာရာသီဥတုဆိုင်ရာအာရှပစိဖိတ်ဒေသကုန်သွယ်ရေးသဘောတူညီချက်လိင်တူထိမ်းမြောက်ခွင့်ဥပဒေပညာရေးဆိုင်ရာဥပဒေတွေကိုလွှတ်တော်ကပြန်လည်ပြင်ဆင်ရေးဆွဲတာတွေပါဝင်ပါတယ်။ဒါပေမဲ့စိန်ခေါ်မှုအများပြားကြံနေစေဖြစ်ပြီးအဓိကတစ်ခုက ISIS အဖွဲ့ရဲ့ချင်းချောက်မှုတွေတိုးလာနေတာဖြစ်တယ်လို့ဆိုပါတယ်။ဆီးရီးယားဆူရနဲ့တိုက်ခိုက်ကြကုလသမဂ္ဂဂျာဝန်ဆစ်ဆက်ပြီးတဲ့ဆွေးနွေးမှုတွေဆက်ဖို့သတင်းပတ်နိုင်ငံလိုမှာပဲဆီးရီးယားပြည်တွင်းဆက်ဆုံးတက်နိုင်မယ်။နိုင်ငံရေးအတွင်းကူးပြောင်းမှုအဆိုပြုချက်တခုကိုတောက်ကြံတွေကနယူးယောက်မှာနိုင်ငံပေါင်း20ကအဆင့်မြင့်ရရှိပြီးတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အိန္ဒိယနိုင်ငံမှာအသက်23နှစ်အရွယ်အကြောင်းသူတူကိုမရင်းကျင်တဲ့သူတွေကအသက်ငယ်ဆုံးမရင်းသမားကိုတောက်ကြံတွေမှာဒေးလီတရားလွှတ်တော်ကလွှတ်ပေးလိုက်ပါပြီ။ပြစ်မှုကျူးလွန်ခြင်းက10ကျော်သက်အရွယ်သားရှိသေးတဲ့ဒီဂျင်သားကိုတင်းနှင်းတွင်နေမှာလွှတ်ပေးနေတာပါ။ဒီလိုလွှတ်ပေးလိုက်တဲ့အတွက်ပြင်းထန်တဲ့ပြစ်ဒဏ်ပေးတယ်လို့ထင်မြင်သူတွေကဒေါသတွေဖြစ်ခဲ့ကြပါတယ်။ဗြိတိန်နိုင်ငံမှာနောက်ဆုံးကျန်တဲ့ကြောင်မီသွေးရင်းကိုတောက်ကြံနေမှာပိတ်ပစ်လိုက်တဲ့အတွက်ကြောင်မီသွေးတွင်းတူလုပ်သား450လောက်လုံလည်မဲ့ဖြစ်သွားပြီမဲ့ကြောင်မီသွေးလုပ်ငန်းရပ်ဆိုင်တော့မှာဖြစ်ပါတယ်။ Star Wars Jedi ဆစ်ပွဲရုပ်ရှင်နောက်ဆုံးဇာတ်ကားဖြစ်တဲ့ The Force Awakens ဆိုဒီကနေ့မှာပဲပျော်ရွှင်ပွဲတွေအခမ်းအနားတွေနဲ့စပြီးတော့ရုံနေနေပြီဖြစ်ပါတယ်
။တည်င်းအချင်းချက်ကိုဒေါခင်မြွတ်သက်ကြေညာပေးခဲ့တာဖြစ်ပါတယ်။ဒီမနေ့အစီအစဉ်ထုတ်လုပ်ရေးမှုကမနန်ချန်းဖြစ်ပြီး Engineer ကတော့ Aiden Kuru ဖြစ်ပါပါတယ် VOA စနေနေ့မနေ့အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်စနေနေ့ညနေခင်းအစီအစဉ်တွေကိုတော့ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့ 25 တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်တော်ရရှင်အများအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.